Gaza တောင်ပိုင်းဘက်ကိုထိုးစစ်ဆင်ပြီးတော့တိုက်ခိုက်နေချိန်မှာပဲ Israel နိုင်ငံရေးနဲ့စစ်ရေးခေါင်းဆောင်တို့ကြားမှာအပြစ်ရရေးသဘောထားကွဲမှုတွေထွက်ပေါ်လာနေပါတယ်။ Gaza မြောက်ဖက်ပိုင်းမှာတိုက်ပွဲရောကြလာပေမဲ့တောင်ပိုင်းကအဓိကမြို့ကြီး Camp Yunnan မှာလေကြောင်းတိုက်ခိုက်မှုတွေဖြစ်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောနေချိန်မှာပဲ Israel စစ်ရေးကက်ဘိနက်ဝန်ကြီးကအပြစ်ရဖို့လိုပြီလို့ထုတ်ပြောလိုက်ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu က Hamas တို့နဲ့အပြစ်ရရေးကိုတင်းခံလာချိန်မှာပဲဝန်ကြီးဒုဗိုလ်ချုပ်ကြီး Gadi Eisenkot ကဂါဇာမှာတစားကန်တွေပြန်ပြီးတော့လူမျိုးရေးအတွက်ပို့ပြီးတော့မှရှေ့ကြတဲ့အပြစ်ခတ်ရက်စဲမှုလိုနေပြီလို့ထုတ်ပြောလိုက်ပါတယ်။ Israel Channel 12ရုပ်သံသတင်းစင်ကိုမနေ့ညတုန်းကအင်တာဗျူးပေးတဲ့အခါမှာတော့ဒူဘိုဂျိုဂျီအိုင်ဇန်ခော့ကစီရေးအရာဖိအားပေးမှတစားကန်တွေပြန်လွတ်မယ်ဆိုတာကတော့စိတ်ကူးရင်သာပဲဖြစ်တယ်။အခုချိန်ထိစစ်ပွဲရဲ့ရည်မှန်းချက်တွေမပြည့်မြောက်သေးဘူးလို့အပြည့်ဝေဖန်လိုက်ပါတယ်။ Israel ဝန်ကြီးချုပ် Netanyahu ကတော့ Hamas တပ်ဖွဲ့အများစုဖြစ်တဲ့သုံးပုံနှစ်ပုံကိုခြေမုံဖျက်ဆီးခဲ့ပြီးတော့အောင်ပွဲကိုအပီးတိုင်ဆက်ပြီးတော့တိုက်သွားမယ်လို့မနေ့ကတော့ကပဲကြုံဝခဲ့ပါတယ်ရှင်။